မြန်မာနိုင်ငံမှာဒီစစ်တပ်ရဲ့အာဏာသိမ်းမှုနောက်ဆက်တွဲလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေအတွက်ကိုနောက်ထပ်အကူအညီတွေပေးသွားမယ်လို့ဂျပန်ဆိုရကဒီကနေ့ကြေညာပါတယ်။ American Dollar 38 တန်းလောက်နဲ့ညီမျှတဲ့ထောက်ပံ့မှုအကူအညီတွေကို UNICEF, WFP, UNHCR, နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC, ဖူလတ်သမဂ္ဂအမျိုးသမီးများအဖွဲ့နဲ့ဒီလူသားမှုချင်းစာနာမှုဆိုင်ရာအာဆီယံညှိနှိုင်းရေးစင်တာစတဲ့အဖွဲ့အစည်းတွေအပြင်လူမှုအခြေပြုအဖွဲ့တွေကနေတဆင့်ပေးသွားမယ်လို့ဂျပန်နိုင်ငံကြီးဌာနကဒီကနေ့ကြေညာပါတယ်စစ်တပ်အာဏာသိမ်းထားပြီး3နှစ်အကြာလေကြောင်းတိုက်ခိုက်မှုတွေနိုင်ငံအနှံ့တိုက်ပွဲတွေအပြစ်မဲ့ပြည်သူအများအပြားတပ်ဖြတ်ဒဏ်ရာရရှိမှုတွေရရှိနေဖြစ်နေတာနဲ့အတူလူနာသားချင်းစာနာကြအခြေအနေတွေဆက်ပြီးတော့ဆိုးလာတယ်လို့ဂျပန်အစိုးရကထောက်ပြထားပါတယ်ကျန်းမာရေးဆောင်ရှောက်မှုကိုဝင်ဆောင်မိခင်နဲ့ကလေးငယ်တွေအာဟာရပြည့်ဝရေးရေနဲ့မိန်လာရရှိရေးပညာသင်ကြားရေးအစားအသောက်နဲ့ဒီဆေးဝါးပေးဝေးရေးတွေမှာဒေါ်လာ38တန်းဖို့အကူအညီတွေကိုသုံးစွဲသွားမှာဖြစ်ပါတယ်ဒါအပြင်လူကုန်ကူးခံရတဲ့အမျိုးသမီးတွေကိုအကူအညီပေးဖို့မွေးရဆေးဆွဲနေသူတွေဆေးပြက်အောင်နဲ့ပြည်လဲထူထောင်ရေးပိုင်းတွေမှာလည်းအကူအညီတွေပေးသွားဖို့ပါဝင်ပါတယ်ရှင်